ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နဝတ်ဟာဒီကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG နောက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ပြီးခဲ့တဲ့မတ်လနဲ့ဧပြီလတွေအတွင်းကအလို့သဘောတွေ့ဆုံခဲ့ပါတယ်။ RCSSSA ရှမ်းပြည်ပြည်လက်ထူထောင်ရေးကောင်စီရှမ်းပြည်တက်မတော်ခေါင်းဆောင်ဗိုလ်ချုပ်ကြီးရော့ဆက်နဲ့ပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲတွေ့ဆုံခဲ့တယ်လို့ဒီပြီးခဲ့တဲ့မတ်လတုန်းကတော့ကရင်မျိုးသားစီယုံ KNU ၊ကရင်မျိုးသားတိုးတက်ရေးပါတီ KNPP ၊ပချင်းအမျိုးသားစီယုံ KNO နဲ့ကြားကာလမျိုးသားညီညွတ်ရေးအစိုးရ NUG ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တယ်လို့နှိဆက်သူတွေကပြောပါတယ်။ထိုင်းဝန်ကြီးချုပ်ဟောင်းအနေနဲ့မြန်မာရေးမှာဂျာဝင်ကူညီဖြည့်ရှင်းပေးဖို့လာရောက်ဆွေးနွေးတာလို့လည်းဒီတွေ့ဆုံပွဲအကြောင်းကိုသိတဲ့သူတွေကပြောပါရယ်မြန်မာစစ်တပ်ဟာလက်ရှိအချိန်မှာအင်အားချိနဲ့လာနေတာမို့ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အချိန်ကောင်းဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်စထရက်တာစတတဗီစင်ကပြောကြားထားပါရယ်ဒီလိုအချိန်နေမှာပဲလက်ရှိထိုင်းဆိုရပေါ်မှာဩဇာညောင်းတဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်စင်ကတိုင်းသားအဖွဲ့တွေနဲ့တွေ့ဆုံတာဖြစ်ပါရယ်ထိုင်းနယ်စပ်ဒေသတွေအပါအဝင်မြန်မာနိုင်ငံနေရာတော်များများမှာလက်နက်ကင်တိုက်ပွဲတွေကြကြပြက်ပြက်ဖြစ်နေပြီးတော့တိုင်းသားတပ်ဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကနယ်မြေအတော်များများကိုတိုးချဲ့သိမ်းယူလာတဲ့ချိန်မှာပဲအခုလိုတွေ့ဆုံတာလည်းဖြစ်ပါရယ်ရှင်